အိန္ဒိယသမုဒ္ဒရာအတွင်းတနင်္လာနေ့ကဒုတိယအကြိမ်မြောက်အမေရိကန်နဲ့အိန္ဒိယရေတပ်သင်္ဘောတွေပူးတွဲစီရေးလေ့ကျင့်မှုပြုလုပ်ခဲ့တယ်လို့နှစ်နိုင်ငံသတင်းထုတ်ပြန်ထားပါတယ်။တရုတ်နဲ့တင်းမာမှုမြင့်တက်လာခြင်းအခုလိုရေကြောင်းစီရေးလေ့ကျင့်မှုဟာအမေရိကန်နဲ့အိန္ဒိယအစိုးရကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုကြီးထွားလာတာကိုပြသနေရပါ။ဇူလိုင်လ20ရက်နေ့ကစတင်ခဲ့တဲ့နှစ်နိုင်ငံရေတပ်ပူးတွဲစီရေးလေ့ကျင့်မှုကိုအိန္ဒိယနိုင်ငံပိုင်ကပ်ပလီနဲ့နီကိုဘာကျွန်းတွေအနီးမှာပြုလုပ်ခဲ့ပါတယ်။အဲ့ဒီနေရာဟာနိုင်ငံကရေကြောင်းသွားလာမှုအများဆုံးနေရာတစ်ခုဖြစ်ပြီးမလက်ကရေလက်ကြားအနီးတစ်ဝိုက်မှာဖြစ်ပါတယ်။အိန္ဒိယရေတပ်ကတော့ဒီစီရေးလေ့ကျင့်မှုကို Passage ဆက်ဆံရေးပေါင်ကူးလေ့ကျင့်မှုလို့အမည်ပေးထားပါတယ်။ USS Nimitz လေယာဉ်တင်သင်္ဘောကြီးနဲ့အတူအခုလိုအိန္ဒိယရေတပ်နဲ့စီရေးပူးတွဲလေ့ကျင့်မှုဟာနှစ်နိုင်ငံရေတပ်ကြားပုံမှန်ခိုင်မာတဲ့ပူးပေါင်းဆောင်ရွက်မှုနဲ့လွတ်လပ်ပြီးပွင့်လင်းတဲ့ Indo-Pacific ဒေသအထောက်ပံ့တွေကိုပူးတွဲလှုပ်ဆောင်မယ်ဆိုတဲ့တန်ဋိဌာန်ပြသခဲ့တာဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီး Markအစပါကအင်္ဂါနီကပြောကြားခဲ့ပါတယ်။အခုလိုအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံရေတပ်ပူးတွဲလေ့ကျင့်မှုကိုပြီးခဲ့တဲ့နိုဝင်ဘာလကပထမဆုံးချိန်စတင်ခဲ့တာဖြစ်တယ်လို့လည်း Mark Esper ကဆိုပါတယ်။ဒါ့အပြင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုဒီနှစ်အကုန်မှာပြုလုပ်ဖို့စီစဉ်ထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ရှင်။